ကျောင်းကနေဒုက္ခသည်ခိုးလုံရစခန်းဖြစ်ပြောင်းထားတဲ့အဆောက်အဦကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်ဂါဇာတောင်ပိုင်းမှာအင်ကာနေကပါလက်စတိုင်းအနည်းဆုံး25ယောက်သေဆုံးသွားကြပါတယ်။ဂါဇာမြောက်ပိုင်းမှာလည်းအစ္စရေးကပြင်းပြင်းထန်ထန်ပုံကျဲနေတဲ့အတွက်ဂါဇာစီးတီးမြို့မှာဆေးဝါးစင်ကန်းတွေပိတ်လိုက်ရပြီးဒုက္ခသည်ထောင်ပေါင်းများစွာဆစ်ရှောင်ထွက်ပြေးနေကြရပါတယ်။ကျောင်းဝင်ကိုထိမှန်တဲ့အတွက်အနည်းဆုံး25ယောက်သေဆုံးခဲ့ပြီးသူတို့တွေကိုခန်ယူနစ်မြို့က NASA စေရင်ကိုပို့ခဲ့ပါတယ်။သေးဆုံးကြသူတွေထဲမှာအမျိုးသမီးနဲ့ကလေး9ယောက်ပါဝင်တယ်လို့ဆေးရုံပြောရေးဆိုခွင့်ရှိသူဝင်းဖဲရက်စ်ကပြောပါတယ်။အစောပိုင်းကလည်းဂါဇာလေပိုင်းကိုအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးခဲ့ပြီးအမျိုးသမီး1ယောက်နဲ့ကလေး4ယောက်ပါဝင်ခဲ့တယ်လို့သူတို့ကိုလက်ခံရရှိခဲ့တဲ့ဆေးရုံ2ယောက်ကပြောပါတယ်။ဂါဇာစီးတီးမြို့အလဲပိုင်းနဲ့အရှေ့ပိုင်းကနေထွက်ခွာကြဖို့အစ္စရေးကတနင်္လာနေ့ကကြေညာခဲ့ပြီးတဲ့နောက်လာကျန်းဒီအဖွဲ့ကစီမံခန့်ခွဲနေတဲ့ဆေးရုံ3ယောက်ကိုပိတ်ခဲ့တာပါ။ဂါဇာစီးတီးကဆေးရုံတွေနဲ့အခြားဆေးဘက်ဆိုင်ရာဌာနတွေကိုထွက်ခွာဖို့မလိုဘူးလို့အစ္စရေးစစ်တပ်ကအင်ကာနေကထပ်တောင်းပြောကြားပါတယ်